Ya 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 ya. Đạo được giống thầy nhận đó. Tôi nhờ em mà đi đến ngay này nhà mấy chị cái đạt được hiện lên tiền bây giờ mà càng giống thầy nhận đó. Thì sau này sau nó ưu mà nè đi ra ở thùng đi nó đào thay thì tiền bì mà nó tôi ở đây cũng biết chị bảo thì đến ngay là mà đó là gì cái đến ngay là bảo em thì đi ăn cái bữa cơm này mà thế thì tất cả đi đi xuống đấy em nhớ mà chị này nè thì à mấy anh em nó à đây cái gì nên thấy chị của mình về thì à không vậy là anh nên thấy thua là cũng đó đã nhậu quá nè quá là rồi anh nên là xem ra một bọn nó tao đi cả tháp biểu lên rồi à khăn tao đi cả tháp biểu là bao tôi chỉ là tình anh già cái nếu mà mình giao nhân thoại chỉ là khăn tháp là thì biết tôi chỉ là cái chẳng tao đi đâu thì à đi mình cũng quay lại là thì mỗi giờ nó phải sống mà làm việc thì ai xin đào bùn nhà mất đã rồi hả ông là lấy thuốc khác nó nếu mà người cái nhà đồ này bốc gom nhà đi bây giờ ở ăn thua mà lấy mì lên phi lên phi nghe đấy quý bác đàn á ăn thua mà lấy quý bác đàn thì ở trên nào mà suy nghĩ này đấy bà nhà ở dưới này suy nghĩ mềm mềm làm đi thì suy nghĩ mềm nó ta suy nghĩ không biết là bao nhiêu အမြဲမှန်စရအချုပ်ညာအတိမှန်ဖြစ်အောင်ဘာလို့နားလည်ရမလဲလို့မေးတဲ့အခါမှာခန္ဓာပရိစ္ဆဥပ္ပနာလည်ရမယ်တဲ့ဘာလို့နားလည်ရမှာလဲအဲခန္ဓာရဲ့ဖြစ်ပေါ်လာဘူးပေါ့နော်ခန္ဓာဒီဘယ်လိုအကြောင်းဆိုဖြစ်တယ်လဲခန္ဓာဖြစ်ကြောင်းခန္ဓာဖြစ်ကျိုးအဲခန္ဓာမှာနှစ်ပိုင်းရှိတာတွေ့ရတယ်ဒီလိုနဲ့မြင်ရတဲ့မြင့်မြင့်တဲ့ခန္ဓာကြီးရဲ့ဉာဏ်နဲ့သာတွေ့ရတဲ့သဘောခန္ဓာရဲ့နှစ်ပိုင်းရှိတယ်ဒီကုလုံးကြီးတွေကသုတ္တနေပြီးတော့ကောဋ္ဌာတာပေါင်းစုရဲ့ခန္ဓာခန္ဓာစာအပေါင်းစုပြောတာနော်ခန္ဓာစာပါလို့အပေါင်းစုနော်ဒီကုလုံးကြီးတွေကလည်းပဲခန္ဓာပါပဲတဲ့ဒါကသဗ္ဗညာစပြီးတော့ဒီလိုဤပါနောက်ဆုံးပြီးအေးကြီးနေတဲ့အောင်သုတ္တနေပြီးတော့ကောဋ္ဌာတာတွေပေါင်းစုရဲ့ခန္ဓာကြီးခွေးလေးမြင်တဲ့ကလေးလေးမြင်တဲ့ခန္ဓာခေါ်တယ်နော်ဘုရားရှင်ညာနဲ့ရှားတာဒီခန္ဓာမဟုတ်ဘူးဒီခန္ဓာကလေးတောင်တည်တဲ့ခန္ဓာဟုတ်ဉာဏ်နဲ့ဉာဏ်သဘောခန္ဓာကခန္ဓာ၅ပါးကိုပြောတာတဲ့အဲ့ခန္ဓာ၅ပါးရဲ့ဖြစ်ပေါ်မှုအကြောင်းနဲ့အကျိုးပေါ့ဖြစ်ပေါ်တဲ့အကြောင်းဖြစ်ပေါ်တဲ့အကြောင်းဖြစ်ပေါ်လာပုံကိုတဲ့နားလျောင်သိရမှာတဲ့အဲ့ဒါနားလည်းသဘောပေါက်ရင်ဒါအမြဲတမ်းခေါ်သူ့သဘောပေါက်ရင်တစ္ဆာသိပြီတဲ့ခန္ဓာ၅ပါးကဒုက္ခတစ္ဆာ ਊ နံပါတ်၄ကွက်ကြည့်တော့ခန္ဓာ၅ပါးဘယ်တစ္ဆာလို့ဘယ်တစ္ဆာသူ့ကိုပိုင်းခြားတည်ရဆိုရင်ဖြစ်ရင်နဲ့အမြင်မှဖြစ်ပြီတဲ့တည်တာနဲ့တကယ်ရင်နဲ့တည်တဲ့အချိန်မှာပဲခန္ဓာနဲ့ရောတာတွေ့တာပဲတဲ့နိဗ္ဗာန်ပေါ်တော့တာပဲနည်းနည်းမလားအဲ့တော့တစ်ခါပြန်ပြောမယ်နော်နိဗ္ဗာန်လိုချင်တဲ့ပုဂ္ဂိုလ်များပတရားအထုမှာတော့ဥပဒ္ဒနာဥပဒ္ဒနာတရားကျင့်တော်မယ်ဆိုရင်ဘာရောက်ကိုရည်ကြည်တာလို့မြန်မာရအောင်ဘာကိုနားလည်ရမှာလို့ဒီမှာလည်းမှတ်ပါအောင်နော်ဒီမှာဒီချက်တော့ဘုရားကြီးရဲ့ဒီလိုတော်တော်များများပေါ့အဟောလေးတွေမှာပြောရဘူးလေနော်ဒီပိဿတုံးကနားလည်မှာတရားကျင့်လို့ရမှာလားလို့ဒီလိုလေးအပြောလေးတွေကြားရတယ်ပေါ့ဒါအောက်ပိုင်းကလေးတွေပေါ့နော်အမှန်ဒီစကားကခန္ဓာပိဿတုံးကပြောထားပြီးသားခန္ဓာစရာယုတ်နံပဲပေါ့နော်ယုတ်ဝေဒနာတရားတင်္ခါကိုယုတ်နံတဘာဝတွေကိုဖြစ်ပေါ်လာအောင်အကြောင်းအကျိုးတွေကနမလို့ပိဿတဉာဏ်လို့ခေါ်တာပဲကောက်ပေါ့လားယုတ်နံမျိုးသောပိုင်းခြားတဲ့ပညာပေါ့ဒီဉာဏ်မပါဘဲနဲ့ဥပဒနာဖြစ်ကမဖြစ်သေးဘူးအာရှဖိတဲ့ဉာဏ်စင်းနဲ့ဟောတော့ဒါအခြေခံမဟောခဲ့တာပဲဟုတ်ပါလားအဲ့တော့စကားအတူတူပဲနော်ယုံနိုင်တဲ့သဘောတရားတွေပိုင်းခြားသိအောင်သင်္ဏဟာခန္ဓာပိဿလုပ်ပတ်ပဲအဲ့တော့အကြောင်းကြောင့်ပေါ်တဲ့အကျိုးတရားယုံနိုင်ခန္ဓာငါးပါးဘလို့အကြောင်းကြောင့်ပေါ်တဲ့ပိုင်းခြားသိအောင်သင်ပေးတာဒါအရှုခံဖြစ်တဲ့ယုံနိုင်ကိုသင်ပေးတာအဲ့ဒါကဉာဏ်နဲ့အားဖြင့်လည်းအခြေခံဉာဏ်ဖြစ်နေတာကိုဒါမြင် ခန္ဓာပိဿဒုပ္ပါဒ်ဆိုတာ ਨੇ မရိစ္ဆာဖျားကြီးတော့အခြေခံပြောခဲ့တယ်ယုံနာပိဿတိတာ ਨੇ တူမနေဘူးလားတူတူပဲဖြစ်နေတာပါဠိအဓိပ္ပာယ်ဖွင့်တယ်တူတူပဲနော်အဲ့ဒါကိုတနည်းအားဖြင့်ဝါဒတစ်ခုကိုထင်ပြီးတော့ကဒါပိဿဒုပ္ပါဒ်ဝါဒသူသွားယူလို့တော့မှားသွားမှာပေါ့တော့ပေါ့လားအ내ဖွင့်လိုက်တဲ့အခါတူတူဖြစ်နေတာအဲ့ဒါနော်ဒါဝါဒမကွဲစီခြင်းဘူးနော်ဘုန်းကြီးပြောရင်ကမဟုတ်ပါဘူးမကွဲစီခြင်းဘူးဟုတ်ပေါ့လားဘုရားဟောခန္ဓာငါးပါးတကူသဘောပေါက်ရမယ်သင်ကြားပေးနေကြတာနဲ့လीနော်အကွဲကိုလိုအပ်တယ်နော်ကောင်းဆက်အောင်အဲ့တော့အဲ့ခန္ဓာမှာကိုလည်းပဲအပိုင်းနှစ်ပိုင်းရှိတယ်ကိုဖြေနိုင်ပါပြီဘာနဲ့ပါလို့မြဲ့မြဲ့ဖြေခန္ဓာနဲ့ရှင်တော်ဆက်တနည်းအားဖြင့်အမေဖြေမွေးတဲ့ခန္ဓာနဲ့အာရုံသွားရမွေးတဲ့ခန္ဓာဒါမဟုတ်ဆိုင်စကားနော်ဒီကဘရားရလေးမိတဲ့အခါကျတော့စောက်ထဲမှာတော့မရှိဘူးဆရာဘရားကြီးကစောက်တည်တယ်မှာမရှိဘူးနော်တိတ်ကိုမလည်းမရှိဘူးမော်ကျွန်းဘုန်းကြီးတို့ငရေဝုတ်ပွဲသွားတော့အာဣဋ္ဌာတစ်ခုရှိတယ်မိုးဣဋ္ဌာတစ်ခုဆရာကြီးတစ်ပါးထူထောင်ထားတာပေါ့အဲရောက်တော့အလဲသွားပြီးတော့ဩဝါဒခံတော့ကိုတော်လေးတဲ့ဘယ်လိုဟောပြောနေတယ်လို့မေးတယ်ဟောကိုဟောတဲ့အတိုင်းကိုရှင်းပြတော့ကောင်းလိုက်တာအဲ့တိုင်းဆက်ဟောတဲ့မှန်နေတဲ့မိရှိပါဗျာဘာကြောင့်လို့ဆိုတော့ဆရာဘေးရမရှိထားတာတော့နားနဲ့ဆက်နေကြားရတာဘူးခင်ဗျားတို့တရားရှုပါလို့ပြောတာဟာတဲ့အမေဖြေမွေးတဲ့ခန္ဓာကိုရှုခိုင်းတာမဟုတ်ဘူးတဲ့အာယုနဲ့ဓာယာမွေးတဲ့ခန္ဓာရှုခိုင်းတာဖြစ်တယ်လို့အမေရှိသွားတာတဲ့အဲ့ဒီကရလိုက်တယ်နော်အဲ့တော့ဒီလိုလုံးကြီးကပါတယ်တော့အမေဖြေမွေးတဲ့ခန္ဓာကိုယ်ဘက်ကခန္ဓာ၅ပါးကအာယုနဲ့ဓာယာမွေးတဲ့ခန္ဓာအဲ့လောက်ရှင်းအောင်ဟောပစ်ခဲ့တာနားလည်ပြီနော်အဲ့တော့ဒီခန္ဓာတစ်ခုကိုဖွေဆိုပိုင်းခန်းနားလည်ရသဘောလားအဲနားလည်ရအတွက်ကလည်းဘုရားရှင်ကိုယ်တိုင်အမိရှိခဲ့တဲ့ဆရာရှိတယ်။ဒီဒီလည်းမှာဆိုလို့နော်ဥပမာနဲ့ဘုရားရှင်းပေးခဲ့တယ်။စောင်းနဲ့စောင်းတယ်နဲ့ဘုရားရှင်းပေးခဲ့တယ်။အားဖြင့်ဆက်လိုက်နော်ကြည့်အောင်။ဘုရားဆရာဘုရားကြီးဟောတာတစ်စက်ခုလို့ပြန်လာရတာပေါ့နော်။ဒီနေ့မှာစောင်းသမားတယောက်ကတဲ့စောင်းကျုပ်တိခတ်ပြီးတော့ပါ။ဘင်းနန်းတော့အိမ်နဲ့မနှမ်းမကန်းကသွားပါတယ်တဲ့။စောင်းတယ်ကြတော့ရှင်ပင်ကစောင်းသမားကိုခေါ်ခိုင်းနေတယ်နော်။အနာရောက်တော့အဆောင်သမားကစောင်းတန်ကြည့်ရင်လေလို့ဆိုရတဲ့စောင်းသမားဖြေးရှားပါလေမင်းကြီးတဲ့စောင်းတန်ကြည့်လို့မရပါဘူးတဲ့ကျိုးတီးလုံးနိုင်မိတာပါလို့ဆိုတော့ဖြစ်နိုင်ဘူးတဲ့စောင်းအိုးထဲမှာစောင်းတန်လေးရှိလို့တီးလိုက်ဖက်တာဖြစ်ရမယ်လို့ဘင်းကအမြင်မှားတယ်တဲ့နော်ဒီမြင်မှားကလည်းပဲအမှန်တန်ယုတ်တိရှိတာနော်ဟိုကလေးကဒီရေဒီယိုကြက်ခင်ရေဒီယိုပေါ်ကစားတော့မှတချင်းနိုင်ကြတော့အပေါက်ကချောင်းကြီးရလူတချင်းဆိုရလူရှိတယ်မှန်လို့အဲ့တိုင်းအောင်းမိတာနော်သူလည်းပဲဒီတိုင်းမျိုးအောင်းမိုံပေါ်ပါတယ်နော်တငါ့ကိုပေးဆိုတော့ပေးလိုက်ရတယ်စောင်းမှရှိတဲ့အပေါက်ကလှန်တော့ကြည့်တော့စောင်းတယ်မတွေ့ဘူးအပေါင်းကောင်းတယ်မိကြီးများခွဲစမ်းဆိုပြီးတော့ဒိဋ္ဌိခွဲစောင်းတယ်ထွက်ပါမလားရှင်းစီခွဲဆက်ချောင်းကြီးခွဲဟိုအပေါင်းကောင်းတယ်ဆိုတာထောင်းထူချေပြတယ်စောင်းတယ်ထွက်မလားဘူးအဲ့ကအမုံထဲမှာရှိမလားဆိုတာမီးရှို့ခိုင်းတယ်ဖတ်မလားဘူးအပြာထဲမှာရှိမလားဆိုပုံမြန်လို့ဆိုရေးဖြောရေးဖြောပြစ်တယ်ဘုရားရှိပေးတဲ့ဥမာနော်စောင်းတယ်ဖတ်မလားဘူးတဲ့ပြောလို့ရင်းကတော့စောင်းတယ်ဆိုတာဒီကျိုးထဲမှာလည်းမရှိဘူးကိုယ်ထဲမှာလည်းမရှိဘူးအသားထဲမှာလည်းမရှိဘူးလို့ပြောရင်လားမနိုင်ရှင်းတယ်နော်ဟောပြီအဲ့ဥမေကပြန်ဆောင်တဲ့အခါမှာတဲ့အာယုန်တိဆိုတဲ့ခန္ဓာ၅ပါးနော်ခန္ဓာငါးပါးပါလေအာယုန်တိနော်အာယုန်တော့တက်ချိန်ပေါ်လေခန္ဓာငါးပါးအာယုန်တိနေတာတဲ့ဒီကိုယ်လုံးထဲမှာမရှိဘူးတဲ့မျိုးလုံးထဲမှာလည်းမရှိဘူးနားထဲမှာလည်းမရှိဘူးအသားအသွေးဘယ်မှမရှိဘူးလို့ပြောချင်တာတဲ့အဲ့တော့ဒီကိုယ်လုံးကြီးကိုစောင်းအိမ်နဲ့ဥမာပေးလိုက်တယ်အာယုန်တိသဘောကြီးကစောင်းတန်နဲ့ဥမာပေးလိုက်တာဟုတ်ပါမလားပြန်ပြမယ်နော်အာယုန်တိဆိုတဲ့သဘောတရားလေးကပါလို့စောင်းတန်နဲ့တူတယ်ခန္ဓာငါးပါးနော်ကိုယ်လုံးကြီးကပါလို့စောင်းအိမ်အမောလားအဲ့တော့အာယုန်တိနေဒီထဲမှာအမြဲရှိမနေဘူးတဲ့စောင်းတယ်လို့မရှိဘူးအာယုန်ကတက်ချိန်နေတာပေါ်ပြီးပြောက်သွားတာတဲ့စောင်းကျိုးလည်းနဲ့တီးချိန်နေတာစောင်းတယ်ထပ်ပြီးပြောက်မသွားဘူးလားအဲ့တိုင်းပဲစဉ်းစားပေါ့ဒါဖြေးပေးရမယ်ဆိုရင်ဒီကိုယ်ထဲမှာတိတော့အမြဲရှိမယ်ဆိုရင်အိပ်ပျော်လည်းတိနေမှာပေါ့သဘောလားအိပ်ပျော်လည်းတိမှာပေါ့နော်အသေးသားထဲမှာရှိလို့ဆိုရင်အိပ်ပျော်လည်းတစ်ချက်တိနေမှာပေါ့နော်အိပ်ပျော်တိမှာမတိတော့ဘဲနဲ့တို့တော့မှအောင်သွားမှယုံနာပေါင်းပေါင်းလောင်လို့တည်တာပဲမလားရှင်ရှင်လေးမရှိပါဘူးเนาะဒါကောင်းပြီပြီးတော့တရားရှိတဲ့ပုဂ္ဂိုလ်တွေမျက်စိနေတာအဲ့ဒါပဲเนาะဥပမာတစ်ခုပြောမယ်ကြည့်နားလည်အောင်เนาะအခုဘုန်းကြီးကအတ္တတန်ပြောမယ် ပြောကြည့်နာတိဟူသောဒွါရမတိုက်ပါမလားတိုက်တယ်နော်မတိုက်ရင်နံလေးလည်းမပါဘူးကာလမချမနှောလည်းမပေါ်ဘူးဟုတ်ပေါ့လားတိတဘောတရားပြောတာနော်အတန်တိတဘောလေးမှာအတန်တိဆိုရင်ကာလမချမနှောပုံရိပ်ပါတိတိုက်မှာအဲ့တဘောတရားနဲ့ဆက်ပေါ်မှာနော်ဒါမပြောသေးခင်ပေါ်ပါမလားမတိုက်သေးဘူးနော်ယူလေးနဲ့တီးမှာအတန်မြည်တယ်လို့ကျပြောကြည့်မယ်နော်ဖာလေမတိတိုင်းဘူးလားအတန်လေးပုံတန်လေးအတန်ဖာပုံဖာပြီးတော့မြဲမလားပြောက်မလားဒီကိုလုံးထဲမှာရှိတာလားနားထဲမှာဟောရှိဒီသဘောတက်တက်ကလေးပဲလေစောင်းနံလိုပဲလေပြီးတော့လေးမိသွားတာပဲပြီးပြီပေါ့မရှိတော့ဘူးအဲ့ဒါဒီကံလေဘဝအဲ့ဒါကခန္ဓာလို့ဘုရားပြောတာမှန်ပေါ့လားပုံတရားဘယ်လိုပြောအောင်ပြောဘဝစိတ်ကအဲ့ခန္ဓာ၅ပါးပဲတိတ္တဝတ္တရားပြောတာတဲ့ဗျမားလည်းပဲသူ့ရဲ့ကံရှင်ကြောင့်တဏှာအားကြောင့်ပေါ့နော်တဏှာဥပါဒကံရှင်ကြောင့်နုညံ့ပြီးတော့ကုသိုလ်တတ်ဆိုရင်နုညံ့ပြီးတော့တကုကြီးတော့ပုံရိပ်ပြောင်းတော်တယ်ပဲဒွါရ၆ပါးလည်းမပုံဘူးဘဝမလားဗမာအယုံတိုက်တဲ့ခါဒီလိုတိတ္တဝတ္တရားမပေါ်ရင်ဗျမားလည်းဗျမားလည်းကြွေးတော့ခေါ်တာပဲဘာမရှိဘူးတော့ပေါ့လေဒီလူတွေကဒွါးချောက်ပါစုံတယ်နော်အိပ်ပျော်ခြင်းတောင်မှစဉ်းစားဘလောက်ပဲနာမအတန်တိုက်တဲ့ကိုမချင်းကြိုက်ကြတိရမလားဝင်သိဖြစ်တာကိုဉာဏ်ဒီမှာမပေါ့မပေါ့မင်းနဲ့တိတော့မပေါ်နိုင်ဘူးတော့ပေါ့လေနော်အဲ့တော့အာရုံဘာရမှာတိတော်တရားမပေါ်ရင်ဘာမရှိဘူးအိပ်ပျော်တာဘာမြုံရင်းလို့ဘုရားတတ်မှတ်တယ်ဒေဝီဆိုရင်အောင်ရတိုက်ဘောက်တိုက်တဲ့အတိမပေါ်တော့ဘူးဟုတ်ပါလားဒါမျိုးပုံတရံကဘလို့ပြောင်းပြောင်းနဲ့ဗျမနဲ့ခွိုင်းနာခေါ်အပေတဲ့ဟုတ်လားခွိုင်းနာခေါ်ဒီတိတော်တရားသာလဲဘဝလို့ဖရာတတ်မှတ်တယ်အထေတ္တကပါရလားပါဦးနော်တိတော်လေးယူလာအပြောမယ်နော်နည်းနည်းလေးထိထားမှာတော့စောင်းတန်ထဲမှာစောင်းတန်ဆိုစောင်းအိမ်ထဲမှာခကြည့်နော်စောင်းတန်သဘောတရားကအမြဲရှိပါမလားကဲသူတို့ကျိုးထဲမှာဟောရှိပါမလားအဲဆောင်းရဲ့တက်သားထဲမှာဟောရှိပါမလားရှိဘူးတိတူပဲအာရုံတိတဘောတရားကအသေးသားထဲမှာမရှိဘူးမျိုးလုံးနဲ့နားထဲမှာလည်းမရှိဘူးသလုံးအိမ်ထဲမှာလည်းမရှိဘူးဟုတ်ပါလားအန္တရာတိုက်ချိန်တာယုံနာပေါင်းထောင်းလောင်းပြီးတော့ပြတ်ပတ်သွားတာတဲ့ရှင်းလားပြန်ပြောမယ်နော်အခုဘုရားကအတ္တန်ထပ်ပြောမယ်နော်မပြောခင်အတိပေါ်ပါမလားဒါလည်းငိုရရမရှိတော့သေးကြတယ်ပြောကြည့်မယ်နော်ကိုနေတဲ့အိမ်မကြလိုက်ဘူးလားယူမပေါ်လိုက်ဘူးလားပြမြင်မလားပြောက်မလားအဆောင်တန်တိုင်းပဲလေဤလုံးမီပြောက်သွားတာပဲရှိတယ်အကောင့်ထဲပါရလားအဲ့ဒါဘုရားဟောနေတာမနက်ဆင့်မြင်တယ်နော်ဘုရားဟောတာဒါဆင့်မြင်တာဒါပေပုံတရံထင်ရတာကမနောတကားမှထင်တာအဲ့ဒီအတက်ရှူမယ်ကြည့်သူဆူလိုက်တယ်။အဲအာယုံတရားမှာတဏှာရမှာမထိခင်အေးတာပြန်တိပါမလား။ဒီကိုထိပြီးတော့တိပါမလား။ထိသေးမှာပဲအတိတ်တိထင်းနေမနှောထိပွက်သွားတာ။မနေ့လက်စီကောင်းအရေးကလည်းပဲအကောင်တယ်ဟုတ်ပါမလား။ပြီးတော့ပြောက်သွားတာ။သို့တော့အိမ်ထဲစိတ်ကြတော့တစ်ချက်ချင်းမဟုတ်တော့ဘူးတဲ့။မနာရန်လောင်တာ။ဟုတ်ပါလား။အဲ့မှာသူကမလိုက်နိုင်လေမျက်စိတည်တာပဲ။ရမယ်နော်အမေအာယုံတိတဘောတရားဒီတရားမှတ်ပါအသွေးသားထဲမှာရောအည်တက်တည်ထဲမှာရောအမြဲရှိပါမလားရှိပါအောင်သာတက်ချိန်တာဖြစ်ပြီးတော့စောင်းနံကဲသူပဲပေါ်ပြောက်သွားတာရပြီလားတော့တရားရှိပါဆိုတာဒီတဲ့အမေပြင်ဝဲခန္ဓာရှုခိုင်းတာမဟုတ်ပါဘူးတဲ့အောင်တော်ရမှာဝဲခန္ဓာတိတဘောကိုရှုခိုင်းတာရမလားအဲ့တော့ဘယ်ရွာရတိုက်တယ်မနှောမှာတော်တော်ပွင့်လာနော်ပွင့်တဲ့အရေးကိုနောက်စိတ်ကအမှန်နဲ့ပညာအလင်းဥဆောင်တဲ့စိတ်နဲ့တင်ကား90လေးရနော်ကြည့်တော့မှအဆယ်မုံပဲတန်းနေတော့ပျောက်သွားတာတွေ့တယ်လို့ရှိရင်မဆက်တော့ဘူးမဆက်တဏှာမလာတော့ဘူးဒီအယုံဆက်တဲ့တဏှာခေါ်တာဟုတ်မနှန်ရှင်းအောင်ဖျောက်ဟောပခဲ့တာမရှုပ်ဘူးနော်ဘာပေါ်လဲတအားရှင်းအောင်ဟောပခဲ့တာတော့ခုနကတားရဟန်းတာကုန်တာပေါ့ဝိတ္တကကြောင်းမင်းငယ်တဲ့တော်တာဖြစ်တာပေါ့ဖះရှင်းအောင်ဟောနေတာကိုဟုတ်ပါလားအခုဒီတရားလောကမှာခက်ခဲတာဘာကြောင့်လဲမေးတော့ဟာ ကာလစကားပြောတယ်နှစ်ပေါင်း2540ကျော်သွားပြီ။စာပေရတဲ့စဉ်စဉ်တင်လာရဆိုတော့ကျားထဲမှာကုထင်းလို့ကိုပေါ့နော်ဘာသာပြန်တဲ့ပုဂ္ဂိုလ်ကပါသေးတယ်ဆွတ်ပုဂ္ဂိုလ်ကပါသေးတယ်အာဇိယဝါဒရကပါသေးတယ်ဆိုတော့လမ်းကြောင်းတွေရှုပ်ကုန်တာပေါ့နော်အဲရှုပ်တဲ့ကြားနေဘုရားမင်းဆွဲထုတ်နေရတာမှန်ပေါ်လားတွေ့ရင်ရောမင်းဆွဲထုတ်နေရတာဆရာတယောက်မေးလိုက်တယ်သူပြီးကိုဝါဒမှာပါသွားတယ်မွေးမပါဘူးမွေးနဲ့ပတ်မောင်းထားဆိုတော့လက်ရတိုက်ခက်တာပဲအဲဘာသာရန်စာပေပေါ်တော့မှဘုရားတာကြီးကျေးဇူးတင်ကောင်းတာဆရာမကြီးညာဆွဲပုတ်တွေဖယ်ကြပါကိုယူစားလေဖဲရတာပါဠိလိုအနဲ့ပြန်ရင်မွေးနေပြန်ရပါမဆွဲနေတော့သူနော်တမွေးနေပြန်တဲ့ခါကျတော့ပါရှင်းရင်းလေးယူလို့ရတော့လားအထိတ်တန်းဆရာကြီးစူပောင်းပြီးတော့ဘာသာရန်ပေးရတဲ့ဘာသာရန်စာပေကြီးဖတ်ကြစိတ်ရှိဖတ်ရတယ်နော်အဲယူတဲ့ယူတဲ့အောင်ယူစားနော်အဲ့ဒါဖတ်လို့ဘုရားကအခုလိုပြောနေတာဟုတ်ပါကြလားဖတ်ရုံနဲ့မကြသေးဘူးဒီခါပရိယေကြီးကဆရာဖဲကြီးဟောတာဒီခါပြန်လိုက်ရတာဘုရားကလည်းပြောနေတာကအမှန်တကယ်တော့ယဟန်တာလို့သမုဒ္ဒေဆရာသမီးကြီးရဲ့ဟောတာဆိုအတန်လိုက်မှတ်တမ်းယူရတာတောင်းမြင်မြင်ဖြေရောက်တာယဟန်တာသမုဒ္ဒေဆရာသမီးကြီးဟောတဲ့ဟောကမှန်တယ်မြဖျောင်းနဲ့ပြန်ညှိပြီးတော့ဆွဲယူရတာနောက်ဇာတိနဲ့ကျောင်းမှာသတ်တင်ရဇာတိနဲ့လိုက်တင်ရတာနော်အချိန်ကတင်ရတယ်တိပိခံမဆရာဖြစ်တဲ့ရှင်းစကားရှိတယ်နော်ဘာလို့တိပိခံမဆရာဖြစ်ဆိုကြည့်ပါဦးတိပိခံမဆရာဖြစ်ဆိုကြည့်ပါဦးအစွားကြီးရဆရာအောင်လို့ရင်ဆရာဖြစ်ပါမလားတိရံတက်တယ်အောင်လို့ဆိုဆရာလုပ်နေလို့ဆိုရင်ဆရာဖြစ်မှာမဟုတ်ဘူးတော့တိပိခံတင်းချာကနာတက်အောင်တင်းယူတိပိခံမှပြန်တင်နေတဲ့ဆရာဖြစ်မှာပေါ့ဟုတ်ပါလားအဲ့တော့မရှင်းရင်မရှင်းတယ်လို့ရှင်းမေးရမယ်ဟုတ်ပါတိပိခံရတယ်မာနမထားရဘူးနော်ခုလိုစလိုက်တုန်းကဆိုရင်အတက်အဲ့တော့29လောက်ဖြစ်သွားပြီ3ဝရပြီဆိုင်တော့ကိုရင်တင်းနေလက်ရတာရှင်တဲ့တင်မလဲရတာ၊ကိုင်လေးတိတိနဲ့ရောလဲရတာ။အထွတ်အခရာစရတာ။တပည့်ကျူးစားရတာကိလေသာတွေရောပြီးတော့သင်ရတာပဲ။ကျူးစားပြီးလဲရတာပဲနော်။မင်းလဲရတာစာရောဖာကြည့်ရတာပဲ။ကိုလူကျင်တာဟုတ်။ဒီမှာဆရာလေးကြီးမေးရမြန်နဲ့ဖောက်ထွက်ရတာပေါ့။အဲ့တော့တကယ်တကယ်ဘုရားတရားနာအမကျူးစားကောင်းတာ။အဲ့ခက်ခနနတကယ်လိလာလေးလေးတကယ်အမှန်ပုံလေးလေးပေါ့နော်။ဒါမှမဟုတ်ဘုရားအချိန်တူတူနဲ့ပေါ့နော်။အချိန်တူတူမှာနှစ်ပေါင်းမနေတော့ပါဘူး။ဒီတရားတွေကိုရှင်းအောင်ကိုပြောလာနိုင်တာလို့မှတ်ကြပါဘုရားတော်တာမဟုတ်ဘူးเนาะဆရာကြီးတော်လို့သဘောပေါက်လားတောင်းကိုရတာတော့မှတ်ပါသဘောကြလားအောင်ပြန်ပြောမယ်เนาะဒီဒါကိုတက္ကရီ20လို့တက္ကရီ20လို့ခေါ်ပါတယ်20ဘယ်လိုလဲယူရမယ်ဆိုရင်တဲ့ခန္ဓာ5ပါးပေါ့မြောက်သွားတာတဲ့ဒီခန္ဓာ5ပါးခန္ဓာเนาะအဲ့ဒါရတယ်ခန္ဓာ5ပါးကဒီနေ့အချင်းတဲ့တစ်ခါကဒါရုပ်လို့ခေါ်မယ်เนาะယူပါတိုင်ရင်ယုတ်ပြီးတော့ဘာလာမလဲဝေဒနာပြီးတော့တင်ညာပြီးတော့သင်္ခါရဟုတ်ပြီပြီးတော့ဝิญญาณငါ့ဟုတ်နော်အဲ့ဒါကုနာပြောတယ်စောင်းတဲ့ပတ်သက်လို့ကြည့်တဲ့အခါမှာအကြံပြုမှန်းနော်ဒီကစောင်းအိမ်ကြီးထဲမှာဒါစောင်းအိမ်ကြီးထဲမှာနော်ဟုတ်တယ်ဒါစောင်းတဲ့တော့အဲ့မှာအမြင်မှား၄ချက်ကိုမူတည်ပြီးတော့ဘုရားဟောတာတဲ့သောင်းအိမ်ထဲမှာစောင်းတန်ရှိတယ်ထင်မှန်မလားမှန်မလားမှန်တယ်နော်ဗျထဲထဲနော်ထဲစကားယူလိုက်အဲ့မှာသောင်းအိမ်ထဲမှာစောင်းတန်နော်အိမ်နဲ့အတန်ပေါ့နော်အဲ့သောင်းအိမ်ထဲမှာစောင်းတန်လို့ထင်လဲမှားတယ်နော်ဒါကစောင်းတန်ထဲမှာစောင်းအိမ်ရှိတယ်ထင်ရောမှန်ထဲကတော့ခုရှိတယ်ဒါကအတန်ရှိရတာအိမ်ကတော့ထားဒါအမြင်မှဒီမှာပဲချက်ရှိမလို့နှစ်ချက်။နောက်ကိုစောင်းအိမ်ကြီးကိုစောင်းတန်လို့ထင်မယ်မှန်လားမှန်လား။စောင်းတန်ကိုစောင်းအိမ်ထင်မယ်ဟာနော်။အဲကိုကလည်းတိုက်မယ်။စောင်းအိမ်ကိုအတန်ထင်မှားတယ်။အတန်ကိုစောင်းအိမ်ထင်လည်းမှားတယ်။ကြားပြီနော်။အဲတော့ဒါလည်းနှစ်ချက်ရတယ်။ဒါနှစ်ချက်။ကြည့်ပြန်ပြောမယ်နော်။စောင်းအိမ်ထဲမှာသောင်းတန်တကယ်ရှိပါမလားရှိတယ်ထင်ပါတယ်ဟုတ်ပြီနော်သောင်းတန်ထဲမှာစောင်းရင်ရှိတယ်ထင်ရောပါတယ်ကိုယ်ကသွားမယ်နော်စောင်းအိမ်ကြီးကိုသောင်းတန်လို့ဆိုရောပါတယ်သောင်းတန်ကိုစောင်းရင်ထင်တယ်ပါတယ်တစ်ချက်ထဲတစ်ချက်ဟိုတစ်ချက်ရတယ်ရပြီလားဒီလိုပဲတဲ့ကိုလုံးကြီးထဲမှာဝေဒနာဒီဘက်နဲ့ဒီဘက်ကနံပါတ်2ကိုယူနော်ဒီချက်ကသူအရေးကြီးဆုံးနော်ကိုယ်လုံးကြီးတဲ့ကပေါက်ပြန်တဲ့ရုပ် ဟိုငါကိုယ်လေးရနာတာခေါင်းလေးလည်းပြနာတာငါကိုယ်လေးရမှတ်သားလားငါကိုယ်လေးရစုပ်ရှားပြည့်ဝနာလေစိတ်ကငါကိုယ်ထဲမှာရှိတာလို့ထင်တယ်အဲ့တော့တိတော်တရားဟာအကူဆုံးလေးထင်တာတရားနေတဲ့ပုံတော်တော်များများထိုင်ပြီးဆိုရင်ကျင်းမလာဘူးလားကျင်းလာညောင်းလည်းပေါင်းနေတာခါရရထင်တယ်ထင်ပြီးတော့ဒီဝေနာတွေကိုပြောင်းငါကြိုးစားမယ်လို့ငါနဲ့တိုက်တာဘယ်တော့ပြောင်းမလဲဆိုပြီးတော့ဆုံးအောင်လိုက်မယ်ဆိုတိုက်တော့လားပြောက်သွားပြောက်လားပြောက်တယ်ရအောင်လို့ရှိတယ်လို့ပဲနော်တကယ်တော့မပြောက်ဘူးစစတယ်မှားနေအောင်သဘောလားပြင်နာညောင်းတာငါ့ကိုယ်ရဲ့ထင်ထားတဲ့ကွာစောင့်နေမှာစောင့်နေရှိတယ်ထင်တဲ့ပုံနဲ့တူနေတာပေါ့ခဏငါးပါးဆိုတော့တပေါင်းနေလေဒါမှမင်းနေနော်တကြည့်ဝေဒနာကိုကြည့်လိုက်တူတူပဲသဘောလားဒါလည်းပြင်နာကိုဝေဒနာယူဆလိုက်တယ်ပေါ့ယူဆတော့ကကိုမနာလားပြင်နာဟတကယ်ပုံစံမပါဘူးကားပလာရမထီတာပူလာအေးတာလောက်တာဒါပဲရှိတာဓာတ်သုံးပါနော်ပုံစံမပါဘူးကလမချာမနောပေါ်တော့မှလက်ပုံရှိပုံပေါ်တာအဲ့ပုံရေးကိုအကောင်ထင်တော့မှငါ့ကိုယ်ရေကတုတ်တာသွားပေါင်းတာဟုတ်ပေါ့လားအဲ့မှာမှားတာပဲအမှန်တည်းဉာဏ်လုံးတော့ဆက်တော့နော်မခွဲနိုင်ဘူးဉာဏ်မပိုင်းနိုင်တော့ပါပြည့်မိလိုက်တာနဲ့ခေါင်းပုံရေးပေါ်နေတယ်ငါအေးလဲဆိုသိပြီပေါ့အဲ့ပွေကြီးကငါထင်ထားရတော့ငါကိုယ်ကငါကောင်းနဲ့ကြိုက်တာတို့ပြန်ရောစတိရကြိုက်တယ်စတိရထိုးတယ်တို့ပြန်ရောဒါဆိုရင်စောင့်နေတယ်မှာစောင့်တာရှိတယ်ထင်တယ်နဲ့သူမနေဘူးလားဒါဆိုဒိဋ္ဌိရှိနေတယ်ဘာမှနေမှာမပေါ်ဘူးတော်ရင်တရားလောကမှာအဲ့မှာတည်နေတာပဲသဘောလားတရားမှန်နော်ပြန်ပြောမယ်ဟိုကလေးကမှားခဲ့တာအဲ့ဒါတရားထိုင်နေဆိုရင်ကိုလုံးတဲမှာရှိတယ်ဖြစ်ဖြစ်တယ်ကြည့်တယ်လို့ထင်တယ်ထင်ပြီးတော့ကြည့်တော့ရွာမှာမှတွေ့တာပေါ့ပြီးတော့ငါ့ကိုယ်လေးကရွာမှာနေလို့ထင်ထားတယ်။ဩအိဋ္ဌာမမြဲပါလားလို့အထင်မှားနေသွားတာ။ဆင်းရဲဒုက္ခရပ်ပါပြောမရအနတ္တပဲအမိပေးလို့မရအစိုးမရဘူးဆိုသူထင်မှတ်ခဲ့တာ။ငါနဲ့သားရဲအဲ့ဒါထိုင်ခဲ့တာ။အမှားနဲ့အမှားနဲ့ထိုင်ခဲ့တာနော်။ဟုတ်တော့နောက်မှကပ်ပါတဲ့အရေးအမူအရာကြီးကိုငါထင်ထားတာဟုတ်ဟုတ်ပေါ့လား။အဲ့တော့ငါ့ကိုယ်လေးရဝေဒနာလို့ထင်ပြီးရှိရင်တက်တက်ဘယ်တော့မှနေမှာမပေါ်ဘူး။အဲ့တော့ကျန်းနေလည်းမညီဘူး။ဆက်မှန်နော်။စာနေလည်းမညီဘူး။ပါဠိတော်လည်းမညီဘူး။ဟုတ်ပါလား။ဒီဆက်နေပြီမှမဟုတ်ဘူး။ကျန်းမလား။အဲ့ဆရာနီးမရလို့မှားခဲ့တာ။ဘုနှစ်ကြိုင်ကလေးညာမှားခဲ့တာပေါ့နော်။အဲ့တော့ဒီကမှတ်ပါ။စောင်းအိမ်ထဲမှာစောင်းတန်ရှိတဲ့ထင်တဲ့ပုဂ္ဂိုလ်များမှားတယ်လို့တဲ့။ငါကောင်းလေးရကိုယ်လေးရဝေဒနာငါရောက်လိုက်မယ်။ငါဆုံးအောင်လိုက်မယ်ဆိုဟုတ်ပါမလား။အရှုခံအောင်လည်းအမြင်မှားတယ်အရှုညာနဲ့ငါဖြစ်နေတာ။တက်ဘယ်တော့မှနေမှာမပေါ်ဘူးစိတ်ချမှားနေတယ်။အဲကုသိုလ်ကရအောင်ရမှာပေါ့။ဒါလေးဖြစ်အောင်ဖြစ်မယ်။ဘာပေါ်လဲ။တဏ္ဍာစက်ပြတ်ပါမလား။ပြတ်နေဘူး။ဒိဋ္ဌိရှိရင်မာနတဏ္ဍာရှိတာပဲ။ဒီမှားအတွက်ဘုရားဒီသင်္ကန်းဆောင်တင်ရတာ။နားလည်ပြီနော်။အဲစောင်းတန်ထဲမှာစောင်းရင်ဆိုတာခန္ဓာ၅ပါးထဲမှာကိုယ်ရှိတယ်ဆိုတော့ဒါမှားခဲ့ပါတယ်နော်။ထားခဲ့တော့။နောက်ကိုသောအိမ်ကိုစောင်းတယ်ဆိုတာဒီကိုလုံးကြီးကိုခန္ဓာ၅ပါးထင်တာဘုလိုငရေမှားတာပဲဒါရရုပ်ဖွဲ့လိုက်တယ်ပေါ့နော်နာလာကျင်နာဝေဒနာကိုလုံးကြီးကိုပဲကောက်တာပဲလိုက်မှတ်တာတာတင်ညာပြည့်ပြည့်ထွက်ရှားတာတင်ခါတာပြည့်ရစီကဝင်ရင်ဒုံးထားတာတရားလုံးဖိထားတာအဲအမှားကြီးမှားတာပဲဟုတ်ပါလားအဲ့ဒါထင်ရမျိုးကိုကောက်တာနော်ဆရာထန်နီးရတာမဟုတ်ဘူးဆရာထန်နီးရတာကိုယ့်ကိုထင်တာကြောက်တာစဖတ်တစ်စင်းနဲ့မတိတဲ့ပုဂ္ဂိုလ်ဆရာထံနီးမြတဲ့ပုဂ္ဂိုလ်တင်တဲ့ကောင်ယူထားမိတာ哦တော့တစ်ချက်မှမမှန်ဘူးအဲ့တိုင်းရှုကုသိုလ်တော့ရမယ်ဒါပေါ့လားအတဏ္ဍာဆက်တယ်မပြတ်ဘူးတရားရှုမပြတ်ဘူးသိမှာမပေါ်ဘူးဗျာဒါဖို့နေ့အကြိုက်ခံခဲ့ရတာနော်ငငယ်ရဲစမှားခဲ့တာဒါကုလိုမမှားအောင်ဘုရားကြိုးစားပြနေရတာမဟုတ်ကြလားအဆက်အဲစောင်းတယ်ကိုစောင်းရင်ဆိုတာခန္ဓာ၅ပါးကိုအဲ့ဒါကြတော့အကောင့်တည်းထင်တာဗျာတူတူပဲပေါ်တဲ့မျက်နှာအမူအရာရိတ်ကုန်ရိတ်ကိုအကောင့်တည်းထင်ပြီးတော့အဲ့မှာခန္ဓာ၅ပါးကိုငါထင်တာဟုတ်အဲ့ဒါကြီးရင်မှားတာပဲဟုတ်ပေါ့လားခန္ဓာ၅ရဲ့ပြည်ညာမြန်တယ်မလားအိမ်တယ်စိတ်ပုံမှန်ထိတယ်ဆိုရင်လက်ရှိလိုက်တာနဲ့ပဒါရမထိတာနဲ့မနှောမှာပွင့်နေပြီမျက်နှာအရင်လက်ရှိကကပ်ပါနေတာပဲအဲ့ဒါကိုညာမဖြုတ်ခွဲနိုင်ဘူးအကောင့်ထင်တာနဲ့ငါ့ကိုယ်လုံးကြီးလို့ထင်လိုက်တာဟုတ်မှာခန္ဓာ၅ပါးအဝိလို့ပြောက်တဲ့ဟာဟုတ်သူကအကောင်ထင်လိုက်တာနဲ့ခန္ဓာ၅ပါးကိုငါထင်တာစောင်းတန်ကိုစောင်းရင်ထင်တာနံပါတ်2ကိုကြတာကခုလုံးထိတယ်နော်စောင်းရင်ကိုစောင်းတန်ထင်တယ်စောင်းတန်ဆိုတူတူပဲဗျာ ခန္ဓာ၅ပါးဒီကိုယ်လုံးယူတဲ့ကိုယ်လုံးယူတဲ့ခန္ဓာ၅ပါးထင်တယ်အာယုတိသဘောထင်တယ်နော်အဲခန္ဓာ၅ပါးလည်းကိုယ်လုံးပြန်ထင်တာပဲကြီးကျယ်မှားနေတာဒီမိုင်းနဲ့ရှိနေလို့ရှိရင်တဲ့ဒီမှာမပေါ်ဘူးတဲ့ဒါဘုရားရှင်အမှန်တန်ရှိအောင်ဟောပေးခဲ့တာနော်ဒါတရားပြန်ပြောမယ်နော်အာယုတိသဘောတရားခန္ဓာ၅ဖြစ်စဉ်ကစောင်းတန်လို့ပဲတဲ့ကျိုးလေးပြီးလုံးတာမြည်တာစောင်းကျိုးထဲမှာစောင်းတန်ရှိပါမလားအိုးထဲမှာရောအသားထဲမှာရောကဲဒါမျိုးဒီကိုယ်လုံးကစောင့်ရင်ထားလိုက်နော်အသားထဲမှာလည်းဒီသဘောတရားရှိပါမလားရှိတယ်ဆိုရင်အိတ်တော်လည်းသိနေမှာပေါ့နော်ချိန်ကြိုက်လည်းသိနေမှာပေါ့ဟုတ်ပါလားကဲမသိမှမသိတာဟုတ်ကဲ့ဒီနဖူးနေရာလေးမှာဆိုတော့နော်အကြီးတိုက်ရှိတော့ရှိတာပဲသူကနန်လေးကလည်းမပေါင်းဘူးလေဝတိစိတ်ဖြစ်နေတာဟုတ်ငါလားမဆိုရင်သိပါမလားသိဘူးဟုတ်ပါလားအဲဆုံးမတိဆိုရင်မနောတိတံပေါ်တာပဲသစင်တိအဲ့တော့နောက်စိတ်ကအထည်ထင်လိုက်လို့ရှိရင်စောင်းတန်ကိုစောင်းရင်ထင်တယ်တူတူပဲအာကုလုံးထင်လိုက်တာမှားပြန်တာပဲဟုတ်ပါလားအဲ့မှာအမှားတွေဖြစ်နေလို့မတက်ကြရတာမမထွက်ပါမရကြတာဟုတ်ပါလားပြန်မယ်နော်တစ်ခါပြန်ပြောမယ်အခုအတန်တန်ပြန်ပြောမယ်နော်နားကပြောတာနဲ့ရှင်းတယ်နော်တစ်ချက်ချင်းတော့ရကြပါတယ်အခုအတန်တန်တော့ပြောသေးခင်ကတိချင်တယ်ရပါမလားသတိဖြေပေါ်နေပြီဒီတော့အများကြီးရှိမနေဘူးကဲအောင်ကတိုက်တော့မနော်နာမတိုက်တယ်အောင်ရွတ်ဆက်ထားတော့မနောတိမပေါ်ဘူးလားပြီးရင်နောက်စိတ်ကဆက်ပြီးမှတ်သွားမှာနော်ပညာလေးနဲ့ဥဆောင်ရင်ဒီဟာအထက်ဘုံမှာဒီပျောက်သွားမှာပဲရမယ်နော်ကြပြောကြည့်မယ်ကြာဟောလားဆင်နွားရမယ်လားသိလိုက်တာပဲရှိတယ်နော်အတန်တီပုံတန်တီပြီးတော့မြဲမလားပြောင်းမလားဒါနာနော်ဧည့်တယ်နော်မျက်စိကလည်းထားတော့နော်နှာခေါင်းရှာဒီတိုင်းပါပဲနော်အဲအိမ်နဲ့ကိုကအမြဲတမ်းရှိတယ်သူကမရှုံမထုတ်ပဲညင်နေလေပဲကိုမှလောင်းတာပဲအပြစ်ရှိတာဟုတ်လောင်းနေဆိုရင်မနှောမှာပေါ်နေပြီမျက်နှာအရေးပခုံးလိုက်ချက်ပေါ်တာမပြတ်ပေါ်တာပဲအဲပေါ်တာကိုအထည်ထင်ထားရင်စောင်းတန်ကိုစောင်းရင်ထင်တာပဲဟုတ်ပါလားဒီနေ့ရောင်းရံပြန်သွားသေးတယ်။အော်ငါ့ကိုယ်သေးကအနာရကျင်တာလို့လည်းသိနေတူပါ။ထဲပါပခါအပေါ်ပါထဆက်ပြီးမှားနေတာ။နည်းနေပြီနော်။အဲ့အမိုင်းနေနေလို့ရှိရင်တော့တဲ့ရှုရင်တရားရှုနေပါမပေါ်ပါဘူးတဲ့။ဟုတ်ပါ့မလား။ခန္ဓာ၅ပါးသည်ထင်ရှားရှိတဲ့သဘောတက်တာရသဘောတက်တယ်တဲ့။အဲ့ပေါ်ခန္ဓာ၅ပါး၅ခုပေါ့နော်။အဲ့ပေါ်မှာမြင်မှားဘယ်တစ်ချက်တုံး၄ချက်။ရုပ်ပေါ်မှာလည်းပဲ၄ချက်။ဝိညာဉ်ပေါ်မှာလည်းလေးချက်၊သင်္ညာမှာလည်းလေးချက်၊သင်္ခါရမှာလည်းလေးချက်၊ဝိညာဉ်မှာလည်းလေးချက်တဲ့။ဒိင်္ဂါးလေးဘယ်လောက်လဲ ?20 ။ဒါဆရာညံနဲ့မြောက်ပွားပြတာနော်။အဲ့တော့တက္ကရာ20ကိုရှင်းအောင်လေးအောင်ဆရာသမားကသင်ပေးပါဦးတဲ့။ပြီးမှထိုင်လို့ရမှာ။ကိုယ့်ဘာသာကိုရှင်းအောင်တော့မရပါတဲ့။မဖြစ်နိုင်ဘူးတဲ့။ဒါဘုရားအလုံးကိုလိုမှုဘူး။သဘောလား။ကျမ်းမယ်နော်ဒါမှမဟုတ်ဆရာကြီးခဏဟောတာ1992ချိန်တောင်းတဲ့ငါပြားဟောတဲ့ကဲသူဟောတဲ့ဆရာသမားကိုရှာပါရှာပါတော့မှားခဲ့တယ်နော်အမှန်ဒီစကားအမှန်ဒီကိစ္စကတစ္ဆာဉာဏ်ရမှခန္ဓာငါးပါးသဘောပေါက်မှဤတဲ့ကိစ္စဥပါဒါကိုပေါက်လို့ရပါမလားမရနိုင်ဘူးတော့ပေါ့လေဘာလို့ဆိုရင်ဒီဘက်ကဒီရုပ်ကိုဖယ်ထားလို့ဒီကစိတ်စိတ်တိတ်တိတ်တောင်းမှပို့လို့ ਆဒီကအမှန်ခရင်တာမိမမြင်ရတာကိုယုတ်ကလာနဲ့ထားတော့နော်စိတ်ကိုလည်းမြင်မှုမလဲစိတ်တွေတည်းတူမှမပြောတာစိတ်ချက်ပေါင်းကမြေတော့တစ်ခါမှကလေးပါအောင်ဘယ်လောက်လဲတသိန်းကျော်အဲ့ဒါဒီချိန်ကိုဖះပိုင်ဟောခဲ့တာဆိုတော့တော်တော်ခရင်တာအခုဘာတကခန္ဓာငါးပါးတိပါမလားမတိရင်ဒီစီတုတ်ပါမလားဟုတ်ဘူးအဲ့ဒါပြီလားဒါမလို့ရှင်းအောင်လေးအောင်ဆရာသမားကသင်ပြရမယ်တဲ့ဖះဟောတိုင်းပြန်သင်ပြရမှာတော့ပေါက်တော့မှတရားထိုင်ရင်တဲ့ရပါပြီတဲ့မဆက်တော့ဘူးဟုတ်ပါပြီနော်တော့ဆရာတော်ဘုရားကြီးကဥမာပေးခဲ့တာရှိတယ်နော်ပုံလေးချလိုက်ပေါ့ဒီမှာမြန်အကြောင်းကိုပြန်ချလိုက်ပါအောင်နော်ဒီခန္ဓာငါးပါးအကြောင်းကိုမတင်သေးပဲနဲ့တဲ့အရှိကံအကြောင်းမတင်သေးပဲနဲ့နော်အခုလို့လွတ်အောင်ဒီ20တက္ကတိ20ရှိတာစာရှင်းအောင်မတင်သေးပဲနဲ့တဲ့တရားထိုင်လို့မရတာအမှန်တဲ့ဒါဘာကြောင့်ဟောလဲဆိုတော့တက်တည်ပြခဲ့တာနော်ရှင်သန္တာကြောင့်တည်တည်ကြရတယ်။မိမိကမောင်စံကြားဘူးလားမလား။ အဲ့တော့ဘယ်ဘုရားတာနာမှာအဟံဝကြတော့သူကရောဝေရတယ်နော်အဲ့ဟုတ်ပဲမလို့သူမှာမာနရှိတယ်တဲ့ဘုရားနဲ့ရင်းနေတဲ့မာနပေါ့သမီးလေးပိုင်းမြင်လို့သူပါတယ်တောက်ထွက်လို့သူပို့ရတာဆိုတော့ဘုရားနဲ့အရင်းဆုံးပဲဆိုတော့မာနသူမှာရှိတယ်အဲ့ဒီမာနကတခြားပုံနဲ့သူတို့ရှင်ပြီးတရားမနာနိုင်ဘူးအဲ့မာနရှိတယ်နော်ချွတ်တော်တယ်မှာဆိုတွေ့တယ်တော့မှာတရားဆရာကြီးတုတ်လာဘုန်းတော်တရားဟောမယ်ကျန်တော့တပည့်တွေနဲ့တူတူလာမနာဘူးဒီကတက်ဖုံးစီနာတယ်တပည့်တူထိုင်မနာဘူးသူတို့မာနမာနတွေ့ရဘူးလေနော်သူကြတော့အဲ့လိုမဟုတ်ဘူးဘုရားရဲ့ယဉ်ကျေးတဲ့မာနကြောင့်ဥမာလာပြီးတဝဲရတဲ့အလုံးနေကြတာဒီလိုရှင်တိုင်းပုဒ်တော်ရှင်မောက္ကလံကိုတော်မှသူကအေးမလုပ်ဘူးဘုရားဆုံးမှလည်းနားမထောင်ဘူးသူကလွတ်နေတာနောက်ဘုရားရှင်ပရိသတ်ကစံကနည်းကြတော့တဲ့အာရဏမထေရမိတ်ဆွေတော်ပိသတ်တယ်နဲ့မေးထားတယ်တဲ့ရှင်ဘုရားတဲ့သန္တာတို့ဘယ်လိုစီမံရမလဲတဲ့ဘုရားမေးထားတာနော်ယမရန်ထားလိုက်တဲ့ဘုရားအမေးရှိခဲ့တယ်။ဒါပထမတန်ခိုင်တာတင်တဲ့အခါကျတော့ယဟန္တာကြီးများကိုရှောက်တယ်။အနန္ဒာတဲ့ယမရန်ဆိုတာဘယ်လိုဟာမျိုးလဲလို့မေးရတယ်နော်။မှန်ပါဗျာတဲ့ဘုရားအမေးနဲ့ဒီသန္တာဆိုတဲ့ယဟန်ကိုတနေငံလို့ရှိတဲ့တန်ခိုင်များမဆုံးမကြပါနဲ့လို့ဘုရားမှာလေတဲ့။အဲသူတောင်းပန်ဆိုတော့မှဆုံးမကြ။ကဲဒါမျိုးအမေးတိုင်းပဲဆိုပြီးစင်ညာလိုက်ကြတယ်။ဘယ်ဟန်းကမသူအရေးမလုံးနဲ့တော့မဆုံးမနဲ့တော့မမမမပြောကြနဲ့တော့လို့ပြစ်ပယ်ခိုင်းလိုက်တာအဲ့မှာဆန္ဒထိုင်မူလာပဲဘာဖတ်ပြီးသဘောကျတော့ဩဖះရှင်ကတိလိုက်တာလို့မာနဆိုတာကအကြီးကပုဂ္ဂိုလ်ရှိမှကြီးလို့ရတာစဉ်းစားစဉ်းစားဆိုငါ့မှာရွှေရှိတယ်ငွေရှိတယ်ဆိုတာမာနမလားအဲ့တော့ဖုန်းမေးကြည့်မယ်နော်ဟုတ်ကဲ့ရွှေငွေကြီးအဝတ်ဆောင်အဝတ်စားကောင်းဝတ်လိုက်တယ်ဝိပီးသူမရှိတဲ့တော်လဲသွားမလားမျိုးလဲသွားမလားဝိပ္ပိလို့ရှိရင်ဒုမြတ်ရှိတဲ့နေရာသွားတာနော်တော်လဲသွားပါမလားပါဘူးဘာဖြစ်တာလဲစဉ်းစားအဲ့ပေါ်အကြီးကံပုဂ္ဂိုလ်ရှိတယ်အကြီးကံရှိတယ်အကြီးခံတယ်နော်အထင်ကြီးမဲ့ပုဂ္ဂိုလ်ကြားတဲ့ကိုသွားတာဝိုင်းကြည့်တဲ့မျိုးလုံးရှိမှဒါမန်တက်လို့ကောင်းတာမလားသဘောလားစဉ်းစားကြည့်နော်ဗာကာလိအစ်စ်ဝယ်ပြီးပြီဆိုရှင်ကစဉ်းစားတော်လဲမအောင်မလားမျိုးလဲပတ်မအောင်မလားဟုတ်တယ်မျိုးလဲပတ်ပြီးတော့မျိုးလေးရှိတယ်ပတ်မအောင်တော့ပုံအောင်ဆိုရှင်အဖြစ်လည်းမေးတော့ဝိုင်းကြည့်တဲ့မျိုးလုံးကဒါအကြီးကံပုဂ္ဂိုလ်ပေါ့နော်ဘယ်သူမှမကြည့်တဲ့နေရာသွားပါမလားပါဘူးအဲ့ဘုရားတည်တော်မူတယ်နော်အဲ့တော့သူကဘယ်သူမှအရင်မဆိုင်တော့ဆိုလဲဆိုတော့ကြီးစရာလည်းမရှိတော့ဘူးအဲ့မှာမန်ကျိုးတော့တာပဲမှန်ပေါ့လားဘယ်သူမှအရင်မဆိုင်ပါဘူးဆိုတာအတိမှတ်ပြလိုက်တာဘယ်သူမှအရင်မဆိုင်ကြတော့ဘူးလို့ကိုကျင်ညာလိုက်တာဆိုတော့ပြီးရောနေလိုက်တယ်နော်အဲ့တော့အဲ့မှာငိုတော့တာပဲအဲ့မှာတောင်းပါနဲ့ယဟန်တိုင်းကြီးသွားတောင်းပါနဲ့နော်ဒီမျိုးဆုံးပါပါဘုရားတရားကျင့်လာတော့မယ်ဘုရားလည်းမရှိတော့ပါဘူးဆိုတော့မှကဲခန္ဓာ၅ပါးကိုရှုတော့လို့တင်တာပေါ့နော်သူကခန္ဓာ၅ပါးကိုဘုရားတင်တော့သူကအနာမမရှိဘူးသိမထားဘူးဒီတော့ဘုန်းကြီးတို့ကလေးတော်ဟာလို့ပေါ့သွားထိုင်တာပဲဒါကြီးခန္ဓာ၅ပါးထင်ထားတာအော်အဲ့တော့ကိုယ်ရဲ့နာရကျင်နာဝေဒနာထင်ထားပြီးထိုင်တာပေါ့နော်ဒါတော့တွေ့တာပေါ့ရွာမှာတွေ့တော့သူကတော့ဉာဏ်ကောင်းတယ်နိဗ္ဗာန်မဟုတ်တာတွေ့ရဟာပဲလို့သိရဲ့အဲ့တော့သွားရန်တွေ့တယ်ဒါတွေ့ရတယ်ဒါတွေ့ရကြတာပဲတဲ့ဖြစ်ဖြစ်ဒီမြင်သားပဲနိဗ္ဗာန်သိကျင်တဲ့နိဗ္ဗာန်ပမာလေးသွားရှင်းရှင်းသားမိတာနိဗ္ဗာန်ပမာလေးမိတာပဲအဲခက်ပြီတို့တော့ခန္ဓာ၅ပါးရှိလို့နိဗ္ဗာန်ပေါ်တာပဲမပြောတတ်တော့ဘူးတဲ့ယဟန်တာရင်တာဆိုလည်းပဲဒီတရားပြန်ပြောဖို့မနှက်ခက်တာနော်ပြောတတ်ဖို့မလွယ်သာဘူးခင်းနေတယ်နော်သိရလဲခက်တယ်ပေါ့နားလည်ပြီလားသိဖို့လည်းခက်တယ်ပရမဘာလဲသိဖို့လည်းခက်တယ်အေးကျင့်လေကျင့်ဖို့လည်းခက်တယ်။ဒါပြည့်ပြည့်ပြန်ပြောဖို့လည်းခက်တယ်။ဟုတ်ပေါ့လက်သက်နားလည်းပြောလည်းခဲနေနော်။တကယ်မှပါပြန်ပြောမယ်ဆိုသိဖို့လည်းခက်တယ်။ကျင့်ဖို့လည်းခက်တယ်။တပည့်သားနားလည်းပြောဖို့လည်းအမှန်ခက်တယ်။ဟုတ်ပေါ့လား။တကယ်မှနော်ဒီတော့ဉာဏ်တိုင်းတွေကအနန္တမထေရရှိလေတဲ့။ဘုရားတရားတွေဆောင်ထားတာရှိလေတဲ့။သွားရည်တော့ဆိုတော့မှတော်တော်ဝေးနေတယ်နော်။ဘယ်တော့များများဝေးတဲ့နေရာကိုသူသွားရတာ။အာဟုရှာပြီဘုရားတော့တွေ့တာနဲ့ရှင်ဘုရားဒီလိုကဲပါဦးဒီလိုဖြစ်နေပြီဆိုတော့မှဟာရိတ်နေတယ်ဩခန္ဓာ၅ပါးကိုတကယ်တင်မထားပဲကိုခန္ဓာ၅ကြောင့်တိမထားဘူးစပိယဆိုခန္ဓာဒါဆိုခန္ဓာ၅ပါးရဲ့ဖြစ်ပေါ်မှာအကြောင်းပေါ့နော်ယုံနံရဲ့တဘာဝတရားယုံရဲ့တဘာဝတရားပိုင်းခြားမသိထားဘူးယုံနံတဘာဝပိုင်းခြားမသိဘူးဉာဏ်တွေနဲ့ပြောရင်နော်နာမဆိုပိစိတဉာဏ်အဲ့ဒီကအဲ့ဒီအခြေခံဉာဏ်ခေါ်တာပေါ့နော်ဒီလိုပြောရင်နော်ခန္ဓာဖြစ်ဆုံးမတူတူပဲနော်ဒါမှလည်းပြောရင်နော်ခန္ဓာ၅ပါးအကြောင်းဖြစ်ပေါ်မှာမသိထားဘူးပေါ့ ဟုတ်ပါလားဒီလိုပြောတာနော်အဲ့တော့ရရည်နေတဲ့ဘုရားဟောခဲ့တာလေအများကြီးရှိတယ်တဲ့ကဲနားပါဦးအပန်းဖြေပါဦးပြီးတော့မှခန္ဓာ၅ပါးအကြောင်းသင်ပေးတာသင်ပြီးတော့ရှင်းရှင်းလေးရရှုရတာဘယ်ရှုမလဲနော်အောင်တရားတိုက်တယ်မနောပေါ်တယ်နော်ဘုရားနောက်ကစိတ်ကအမှန်ရှိလိုက်ဆိုအထည်ဟုတ်သေးတာဘုရားတဏှာဆက်ပြတ်တော့ဥပါဒဏ်ကံမလာဘူးဆိုဇာတိမလာဘူးရှင်းရှင်းလေးရအဲတော့လည်းပေါက်သွားရောကျင့်လိုက်တာမကြဘူးယဟန်တာသွားတာပဲအဲ့ဒီနော်ဒါဆိုရင်ဆက်ထောက်ပြခဲ့တာအဲ့ဒါကိုချုပ်ချုပ်ဒီမာသီတာဘက်ကလူငယ်ပိုင်းလေးတွေပါပဲနော်ဒါကိုပြစ်တင်နေပေါ့ဒီဆန္ဒကိုထောက်ပြတယ်ဆိုတာအလောက်ကြီးတယ်မလို့ပါဘူးယုံနဲ့သဘောတည်ပြီးတာလို့ဆိုတူတူပြန်ကြတာပဲဟုတ်တယ်နော်ခဏတည်းဆိုဒီစိုင်းတဲ့တဏှာကြီးတည်မှတော့ထင်တယ်မဟုတ်ဘူးနော်ယုံနဲ့သဘောတော့တည်ပြီးရှုပြီးတာပဲလို့ပြန်ပြောတော့တူတူပဲပြန်ကြတာပဲဟုတ်ပါလားသကလုံးကိုတရားမစစ်ဖဲနဲ့ဒါတရှိရတယ်ဝါရသဘောကြီးပြောလိုက်တာ우နည်းနည်းနော်ဒါဘုန်းကြီးပြောရင်နာကဝါရမကွဲစီခြင်းလို့ပြောနေတာနော်အာဒီဖရာကြီးဆိုတော့ဖရာကြီးရတယ်ပဲဒါကိုပဲဟောခဲ့တာပဲဟုတ်ပါလားဆရာကြီးတွေကတူတူပဲနော်ဟုတ်ပါလားတကယ်မှတ်ပါဒါမလို့ဝါရအပြိုင်မာနနဲ့မလို့ပါဘူးနော်ဖရာတရားကတူတူပဲလို့နားလည်ကြမှာနားလည်ကြတယ်နော်ကောင်းပြီဆက်အောင်ဒီတော့အားလုံးကတရားရှုတဲ့အခါမှာအရှုခံခန္ဓာ၅ပါးကိုသောပေါက်မှာဖြစ်မှာအဲဖရဲညာနဲ့ကြက်စားရဖြစ်နေတာကုဘတာကိုကျင်းနဲ့ပောက်ပါမလားပောက်ပောက်အောင်ဘုရားနားထောင်ရမှာကြားပြီနော်ဒါမြင်နေကြပြီနော်စောင်းရင်စောင်းနဲ့နားလည်ပြီလားဒီလူရင်းတစ်ချက်တည်းပဲယူလိုက်နော်စောင်းကြိုးထဲမှာစောင်းတာရှိပါမလားပိုးထဲမှာရောအသားထဲမှာရောရှိဘယ်ချိန်မှာပေါ်လဲဆိုတော့စောင်းကြိုးလေးနဲ့တီးရင်နေတာပေါ်တယ်ပြီးတော့မြဲမလားပြောက်မလားဒါမှမတ်အဲဒီကျန်တဲ့ချက်တွေကုန်ပြီးသွားတာပဲเนาะအဲ့တော့ဒီတိုင်းပဲအသက်တူမရှုခင်မှာမထိခင်မှာတိလို့ရပါမလားဟုတ်တယ်ရှုစဲမှာထိတယ်မလို့ဒီပေါ်တယ်နောက်စိတ်ကအမှန်ဆုံးဖြတ်ရင်လွတ်တယ်မဆုံးဖြတ်ရင်ဆက်မယ်ပေါ့ဒါဝိပဿနာထိုင်ဟောတာကြတာအမှန်ရှင်းတယ်เนาะတို့လို့လေးမထိခင်တိလို့မရဘူးထိပြီးတိလို့မရဘူးဒီတိုင်းဒီတိုင်းတိပေးနေရမယ်နောက်စိတ်ကအမှန်တိပေးနေပြီးတာပဲတာရှင်းတယ်မထိခင်ဒီလိုရှုစဲမှာမထိခင်သိလို့ရပါမလားမရဘူးထိပြီးတော့ဒီလိုမရဘူးထိသေးထိသေးမှာတော့တတိယတိသွားပြီတအားရှင်းအောင်ဟောပြခဲ့တာဟုတ်ပါလားဘုရားသခင်ကြီးနော်အဲဝိပုစရာဖိကြတာအမနာအဟောစံကောင်းတယ်ဝိပုတရားတော်လို့မကြံခဲ့ဘူးအမြမင်ကြီးတော်မူတယ်အရမတ်နော်ဝိပုတရားတော်ဝိဝါရရေလို့ခိုင်းရင်လို့အဖွဲ့လို့မကြံခဲ့ဘူးအမြမင်အမနာကြီးတာဒါဆရာပြချစ်ကာဝတ်ထားတာနော်ဟိုကျန်တဲ့ဆရာတွေအမြင်မကြီးဘူးလို့ပြောတာမဟုတ်ဘူးနော်အမှတ်တမဲ့ဖြစ်သွားကြတယ်မာဇီယာဖေးတာအမှတ်တမဲ့နဲ့မာဇီဟိတာလို့ဆိုပြီးမာဇီရဲ့တရားလို့သူဖြစ်သွားတာမဟုတ်ဆရာတွေအမှတ်တမဲ့နဲ့ထားကြတယ်မဟုတ်တရားဖြစ်သွားတာကြိုမကန်ခဲ့တာဟိုဆရာဖေးကကြိုကန်ခဲ့တယ်အကုန်လုံးကဟေးတဲ့ငါတရားမဟုတ်ဘူးဘုရားတရားကြီးတဲ့ဘယ်တော့မှဝေဘူးတရားမဖြစ်เสียဘူးတဲ့သူဆုံးမခဲ့တာဟုတ်ပါလားအမှန်တမ်းအမြင်မကြီးတော်မူလားသာဖို့ရတူอยู่ရတာเนาะဘုရားတရားမဖြစ်เสียရဘူးသဘောပါလားဘုရားတရားပဲဖြစ်ရမယ်တတမွေးတည်ခြင်းကဥဒ္ဓမေတ္တာတရားလို့တတမဖြစ်เสียရဘူးမွေးတည်ကြီးရိတ်တာဝါရလို့ဖြစ်เสียရဘူးသဘောပါလားကြိုကားထားရမှာเนาะသဘောပါကြလားဘုရားတရားတော့မွေးရင်းတွေကိုပြန်ထုတ်ပြတာဖြစ်ရမယ်နားလည်ပြီเนาะကိုယ်ခိုင်းကနကိုယ်ဝါရသဘောဖြစ်เสียရဘူးဒါကြိုတင်ကားကြเนาะမှတ်တယ်မယ်နေထားလိုက်တာ ਨੇ ဖြစ်ကုန်ကြလားသဘောပါလားရတယ်ငကောင်းဖုန်းရဲ့ဒီမှာအာဇိယကိုလေးသောအဖြစ်မုဂ္ဂိုလ်ရိတ်တာလို့သာဆိုထားတာအမွေးတည်ကျောင်းဆိုလဲဆရာတော်လေးသောအဖြစ်မွေးတည်ဘုန်းကြီးကျောင်းတော့ဆရာတော်ကြီးကမွေးတည်ကျောင်းကိုပြုပြီးတော့မွေးတည်ကျောင်းတော့ပေးခဲ့တာဒါနာမည်ရဖို့နော်တိုးတော့ဟောတဲ့ခါကျဘုန်းကြီးကဣဇတတ္တမုဂ္ဂိုလ်တော့မဟုတ်ဘူးမာစီလည်းမဟုတ်ဘူးဒါပေါ့လားအကုန်လုံးဆရာကြီးဟောတာဆွဲပြီးဘုရားတရားတော်အစီအကိုပဲထုတ်ပြနေတာဘုန်းကြီးတရားမဟုတ်ဘူးနော်မွေးတည်တရားလည်းမဟုတ်ဘူးနော်ဒါပေါ့လားဖះတရားတော်မူရင်တိုင်းသွားတာအဘုဆရာဖះဩဝါဒတိုင်းနော်အကုန်လုံးဖះတရားတို့တရားမဖြစ်စေရဘူးဟုတ်ပါလားတိထားနော်အရေးကြီးတယ်နော်ကောင်းဆက်အောင်ပြီးတော့လူရင်းကတော့ခန္ဓာ၅ပါးသဘောပေါက်ရေးပဲလို့မှတ်ကြရမယ်ဘာလို့ပေါက်ရမှာနော်ခန္ဓာ၅ပါးပြန်ကြည့်တော့နံပါတ်1အကွက်ပေါ့နော်နံပါတ်1အကွက်ကဗတ္တစ္စတော့ဒုက္ခတ္တခန္ဓာဘယ်နှပါးတော့5ပါး5ပါးပေါင်းစုမှဘာပေါ်လာတော့အာယုန်တိပေါ်လာအားပေါင်းတာပေါ်လာလို့အာယုန်တည်တိတဘောတရားလေးကအများကြီးကိုယ်ထဲမှာရှိပါမလားရှိဘူးနားထဲမှာရော နှလုံးထဲမှာရောနှာခေါင်းထဲမှာရောကြားထဲမှာရောအသားထဲမှာရောနှလုံးအိမ်ထဲမှာရောရှိပါဘူးအောင်စွာတိုက်တုံးတာပေါ်ပေါ်ပြီးပြောက်သွားတာနားလေပြီနော်ဒါဆိုရင်ရှုတာပလားပြောရပါပြီနော်အတက်ဒီလိုရှုတယ်ဆိုရင်မရှုခင်မှာထိမှမထိသိလို့ရပါမလားကဲရှုသေးမှာကဲလောင်သွားတယ်ကာလမကြာမနှောတိပွတ်တာပဲပွတ်တော့ခေါင်းလက်ရှိပေါ်လာအောင်လုပ်စီကြနေတံမမဖះဟောတိုင်းသွားနော်နေတော့ဟာမမိနမေတော့အတ္တဒီတိုင်းသွားလိုက်ပါဘုန်းကြီးလက်စကားလည်းမထင်တတ်အောင်နော်ဆရာဝါဒသိမပါဘူးနော်မဖြစ်ပြက်ရှုလို့ဘုန်းသုံးလားမသုံးဘူးအမှတ်ပါလို့သုံးလားသုံးဘူးငွေင်းဖះဟောတိုင်းသုံးတာနော်နေတံမမနေတော့ဟာမတ္တမိနမေတော့အတ္တလို့ရှုခိုင်းတာသဘောလားဆရာဝါဒကတော့ဘောတိဘောတိလို့တတိတည်းပြီးဒါကဆရာဝါဒဟုတ်ပါလားဆရာမထိတိတိဆိုလဲဆရာဝါဒသကလုံးလေးတွေမတူဘူးเนาะဒါပေမဲ့ဘုရားဟောဘယ်ဥတည်ပြီးတော့သင်တာပဲဒါပေမဲ့ဘုရားသကလုံးကိုဘယ်လိုရအောင်ဆရာတော်ဟာနေတံမမနေတော်ဟာမတိရမေတော်အတ္တမင်းတို့ဆရာဖျားတဲ့ခြင်းမဟုတ်ကြလားเนาะပါဠိလိုမြန်မာလိုပြောခဲ့တယ်ငါငါဥစ္စာငါလေးပြားဘာလို့မှရှာမရသည်ဆိုတော့ငါဆိုတာကနေတော်ကမတ္တမီပြောတာငါဥစ္စာဆိုတာကနေတံမမကိုပြောတာနေရမမရဆက်ညင်ပဲပေါ့နော်ငါလိပြာဆိုတာအကောင့်ထဲမရှိလို့ပြောတာနတ်မေတ္တအတ္တဒါဟုတ်မဲ့ဆရာကြီးကတင်္ကန်းတော့စက်ပေးနေသေးတယ်မမအောင်ဟုတ်ပေါ့လားအဲ့တော့အဲ့ဒါရှုစေထုစေမှလည်းဥမာထိတာနဲ့တစီတဲ့ထိမနောတိတစ်ခါမှပေါ်တာပဲပေါ်တော့နောက်စိတ်ကအမှန်နဲ့ကြည့်တော့ကတန်လျက်တော့ပျောက်ပျောက်ကုန်တော့ခဲငါပါသေးလားအထက်ပါအောင်မလားအကောင့်ထဲမရှိတော့ဘူးနော်အဲ့ဒါတည့်ရစီတနာလာပါမလားအဲ့လိုမဆက်တော့ဘူးလည်းမရှိဥပါဒဏ်လာပါမလားကံရောသတိကုံနဲ့လမ်းမလန်ရှိအောင်ဟောပစ်ခဲ့တာသဘောမလားအဲ့ဒီမလန်နေတော့ဓမ္မင်းခန္ဓာကိုယ်လေးကိုကြည့်ဆွဲစကားမှန်မလားမှန်မလားမှန်တို့တော့ပရိယာနိပရိယာအဖြစ်တော့လက်ခံရမယ်နိလေးတွေရှိတော့ကတားတယ်နော်တို့တော့ကနားလည်မှုယူရမယ်တခါတည်းရန်ဖျားရှင်ကတလံမြောက်သောခန္ဓာကိုယ်မှာပဲနိဗ္ဗာန်ရှိတယ်တို့ရင်သုံးလိုက်တာဟုတ်အဲ့တော့ဘုရားတက်ရင်ပြောနော်ပြည်ရင်လည်းပြန်ယူရမှာဒါပေါ့လားအဲ့တော့နီးလေးစင်မှမသိရင်တော်တော်ခက်တာနော်ဒါပေါ့တယ်နော်အဲ့တော့လူရင်းကိုနားလည်ရမယ်နော်ဒါပေမဲ့ဆရာတော်ကြီးကနောက်ဆုံးပြောခဲ့တာအမေဖြစ်မွေးတဲ့ခန္ဓာကိုယူခိုင်းတာမဟုတ်ဘူးအာယုန်နဲ့ဒွားမွေးတဲ့ခန္ဓာယူခိုင်းတာဒါအရှင်းဆုံးစကားပဲဖျောင်းနဲ့ကြိုက်မနေဘူးလားဒါလည်းယဟန်တာပါလားပေါ့တက်တော့ကြတာပေါ့နော်ဒါပေါ့ကြတယ်နော်ကဲဆက်မြင်ဆက်လို့ရပြီနော်ရခုသွားမှာကတောင်းတဲ့ဆောင်တာနားလည်ပြီနော်မြေချိန်တိုင်းလိုလိုမှရှုမှတ်လို့ရှိရင်ဒီအစင်းလည်းမမိပါနဲ့နားလည်ပြီနော်အခုတကယ်ပါလုံးလိုမှားနေတဲ့စကားရှိတယ်နော်ဒီအင်္ဂလိပ်လိုဘာသာပြန်တဲ့ခါမှလည်းပဲဘုလိုဒီပဒန်းစားပေးပေါ့ဘာသာပြန်ထားတဲ့အဘိဓမ္မာဆိုရှိတယ်ကြည့်လိုက်တော့မီဒီရှင်းကိုစားတရားထုတ်ပြီးပြောတာနော်ပြီးတော့ insight တဲ့ပေါ်ကြီးသုံးထားတယ်နဲခန္ဓာကိုယ်လေးပဲသုံးထားတာဘာသာပြန်တဲ့ပုံကလည်းအင်းဒီကဘာသာပြန်တာသူတကယ်တရားတကယ်ပဲတိမှလည်းပြီးတော့ဘာသာပြန်တဲ့ insight တဲ့ပုံကိုသုံးထားတော့သမထလည်းဖြစ်မှာပေါ့ဝေဒနာမရောက်တော့ဘူးသဘောလားအမြင်မှားကြီးနဲ့သွားနေတာဟုတ်တယ်ပြီနော်စဉ်းစားစဉ်းစားကြည့်ကိုမျက်နှာကိုလည်းကိုရှိကိုမျက်စိမိထားရင်မျိုးလုံးနဲ့မြင်မှာမလားဒါပေဘာနဲ့မြင်တာရောစိတ်နဲ့မြင်တာပဲပေါ့တော့ပေါ့လားမနှောပေါ်တာပဲပေါ့မနောပေါ်တာခန္ဓာငါးမှာမသိမှမသိတာဘူးမသိတော့အကောင့်တည်းထင်ထားတော့အဲ့မှာငတ်ကိုရရဝင်တယ်လို့ဆိုလွဲမနေဘူးလားအဲ့ဒီ insight တဲ့ body ဆိုလွဲနေတယ်ဒါဥပဒနာမဟုတ်ဘူးဟုတ်ပေါ့လားရဲတင်းဆုံးဖြတ်ရမယ်နော်ဒါအမှန်ရောက်ဘူးလားသင်ပြနေရမယ်ဟုတ်ပေါ့ကြလားကိုလုံးသေးစီမှောက်ကိုမှားသွားပြီအဲ့တခါတည်းဆရာဖျားကြီးဟောတဲ့ခါကိုလုံးသေးတဲ့ခါကျပိုင်းပါတာပေါ့တော့တေချာဆရာကြီးဟောပေးခါနောက်ပိုင်းဟောလာကြအဲ့လိုမဟုတ်တော့ဘူးနော်ပြောတာအမေဖြစ်မွေးတဲ့ခန္ဓာရှုခိုင်းတာမဟုတ်ဘူးအာလုံးနဲ့တူတာမွေးတဲ့ခန္ဓာတခါတည်းကြရင်ခင်ဗျားတို့ခွေးဟောင်တဲ့ခန္ဓာရှုခိုင်းတာမဟုတ်ဘူးခွေးမောင်တဲ့ခန္ဓာရှုခိုင်းတာလို့တော့အမင်းရှိခဲ့တာလောက်ရှင်းဟောပစ်ခဲ့တာသဘောကြလားဒါပေမဲ့နားလည်တယ်နော်ဒါပေမဲ့စောင်းနဲ့စောင်းနဲ့တဘောပေါ့ပြီနော်တကယ်ခန္ဓာ၅ပါးဆိုတဲ့တည်တဘောတရားဒီကိုယ်လုံးထဲမှာအမြဲရှိပါမလားရှိဘူးအောင်သွားတိုက်ချိန်တာပေါ်ပြီးတော့အမြဲမလားပြောက်မလားအဲ့တော့နောက်စိတ်ဆိုအမှန်တည်းဆုံးဖြတ်တာရပြီနော်အဲ့ဒါနားလည်ရပြီလားအောက်မိခဲ့တယ်မြင်ဆက်အောင်နော်ကံကြိုးပြီးပြန်ဆက်အောင်